Welcome to the Voice of America in Burmese.
Hello, I'm Lucky Masha. Washington Review American Tangani, Natalia, Jalila, Sitoye. To the greening when I can see them, they go. Yaman Sanodiman at Chama Yani Kunana UT. Lango meter Nasali Lizen and Azit. Lango meter de Akuze Rugani, Tobin Bini Babi. Jama Kimu Daba. Timan I can't the hand go. Go Yemen Tornet to Pilpia Pivane.Kusa Yoga San American Titan Sipin Nation, Dr. Anthony Fauci, who is a coronavirus and a kind of song upon the Pathapi, Induro Gondui, San Chante, Peter Navarue, Nelson Weaver Muha, Tamara Donald Trump, Dutchune, Dunivime, T. Weaver Muha, Drone, Matan Sanjan, Tamara Induga, Potapune, Matio Valle, Dr. Fauci, Duru Chamari Kisan Pathapi, Gonga Shivime, Coronavirus Nepatato, Dunne Sassan Lari Maro.阿龙花里来对阿列路 ，USA Today 的连载嘛 ，Peter Navarro 个对面草帽的布衣大给了贴牌，提草帽出来给了那么罗，他们来 Interview 嘛，好比话出生一生啊，几个 Alyssa Farraga， 提 Navarro 个草帽哈，对个阿伯得得大批的，他们来 Interview 的 Debut 在加油节当然好讲表白的，那边他们来 Trump 哈，都说阿婆个讲别人的，随便人心里随便生意赚钱不够，全部他将来表白的。သမရာအင်ဗျူမှာဒီဆောင်မနဲ့ပတ်သက်ပြီးမေးမြန်းရမှာတော့သမရာထရမ့်ကဒါဟာပီတာနာဗာရိုရဲ့အမြင်ဖြစ်ပြီးသူကတော့ဒေါက်တာဖောက်ချီနဲ့တိတ်ကောင်းတဲ့ဆက်ဆံရှိတယ်လို့ဖြေကြားခဲ့ပါတယ်။ဒေါက်တာဖောက်ချီကတော့သူ့ရဲ့ကျွမ်းကျင်မှုနဲ့အကြံပေးချက်တွေကိုသမရာအင်ဗျူကရှော့တက်ဖို့ဘာကြောင့်ကြိုးစားလဲဆိုတာစဉ်းစားမရပါနဲ့။ဒီလိုလှုပ်ဆောင်တာအနှုတ်သဘောပဲဆောင်မယ်ဆိုတာသူတို့သိလာကြပြီလို့ထင်ကြောင်း Atlantic Magazine ရဲ့မေးမြန်းခန်းမှာဖြေကြားခဲ့ပါတယ်။သမရာထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကြောင့် American စီးပွားရေးကျဆင်းနေတာကိုပြန်ပြီးမြင့်တင်မှုစူးစမ်းရမှာဒေါက်တာဖောက်ချီနဲ့တခြားအဆိုအဆေးပညာရှင်တွေရဲ့လှုပ်ဆောင်တွက်ချက်မှုတွေကိုမကြခင်ရပိုင်းတွင်းမှာပဲဝေဖန်ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တက်နေတဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုဆက်ပြီးလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF တို့ကဗိုလ်တဖူးနေမှာကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ကြပါတယ်။ဒီကယောဂါမဖြစ်ခင်ဆယ်စုနှစ်လောက်ကာလကိုပြန်ကြည့်ရင်ကလေးငယ်တွေအတွက်ကာဝယ်ဆေးထိုးပြနိုင်တဲ့နှုံဟာ85ရာခိုင်နှုံမှာပဲတန့်နေပြီးအဲ့ဒီနှစ်တွေအတွင်းခံမှန်းချေတစ်နှစ်ကိုကာဝယ်ဆေးမထိုးရတဲ့ကလေးငယ်ပေါင်း14သန်းအနည်းဆုံးရှိနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။လူလူကျန်းမာရေးဆိုင်ရာသမိုင်းကိုကြည့်မယ်ဆိုရင်ကာဝယ်ဆေးဟာအစွမ်းအထက်ဆုံးလက်နက်တစ်ခုဖြစ်တာကိုတွေ့နိုင်ပြီးကလေးငယ်တွေအတွက်ဘယ်တော့ကနေမှမတူအောင်ကာဝယ်ဆေးထိုးပြီးအကာအကွယ်ပေးထားနိုင်ခဲ့တယ်လို့WHO ကြီးကတက်ဒရစ်ဂေဘရီယယ်စ်ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပေါ်နေတဲ့ကာယောဂါကကာဝယ်ဆေးထုတ်လို့မှုကိုနှေးသွင်းစေတယ်လို့နေအိမ်တွေမှာပဲနေဖို့ထုတ်ပြန်ထားတဲ့အမိန့်တွေ၊စီးပွားရေးချက်ကျမှုတွေနဲ့တခြားအတားအဆီးတွေကြောင့်ဆရာဝန်တွေဆေးကန်းတွေစီမသွားနိုင်ပဲဖြစ်နေကြတာပါ။ WHO ကနောက်ဆုံးကြေညာစစ်တမ်းအရဆိုရင်2020ပထမ4လပတ်ထဲမှာကလေးငယ်တွေကိုထိုးပြဖို့တတ်မှတ်ထားတဲ့ဆုံစုနာမိခိုင်နဲ့ကြံ့ညာချောင်းဆိုးကာဝယ်ဆေးတွေကိုသူ့အချိန်နဲ့သူထိုးတဲ့ကလေးအရေအတွက်ကတိတိတသားရော့ကျသွားတာတွေ့ရပြီးဒါကနှစ်ပေါင်း30တွင်ပထမဆုံးကျဆင်းသွားတာဖြစ်ကြောင်း WHO ကပြောပါတယ်။ဘရာဇီးနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရလို့ quarantine လုပ်တီချခွဲနေတဲ့သမရဂျိုင်းဘိုဆိုနာရိုနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။သမရဘိုဆိုနာရိုရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာတုံ့ပြန်ဆောင်ရွက်မှုကိုစိတ်ပြနေတဲ့ဆန္ဒပြသူတွေဟာဒီကာယောဂါကြောင့်တည်ဆုံးထိခိုက်ရသူတွေအတွက်ကိုရည်စူးပြီးသူတို့ကိုစားလက်ဝက်ကတိုင်တွေကိုမြို့တော်ဘရာဇီးလီးယားကတက်တော်အပြင်မှာအင်ကာနိကစိုက်ထူဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကုန်သွယ်ရေးတမကအဖွဲ့ဝင်တွေဌာနေတိုင်းသားတွေနဲ့ LGBT အရေးလှုပ်ရှားသူတွေပါဝင်တဲ့ဆန္ဒပြသူတွေကသမရကိုတရားဆက်ဆိုဖို့တောင်းဆိုတဲ့ပန်ကြားတော်ကိုလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့တက်ရောက်မှုပေါ်ရှော့ပေါ်ပြောလို့ရှိတာကြောင့်သမရဘိုဆိုနာရိုဟာချေချေပြန့်ပြန့်အဝေးပန်ခံနေရတာပါ။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူက9400ကျော်ရှိပြီးဒါအမေရိကန်ပြည်ရင်ဒုတိယအများဆုံးသေဆုံးမှုရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ဘရာဇီးမှာဒီရောဂါအကူးဆက်ခံရသူက2သန်းနီးပါးရှိနေပါပြီ။မေလ25ရက်နေ့ကရဲဖမ်းထားစဉ် African American မျိုးသား George Floyd သေဆုံးခဲ့ရတဲ့ပတ်သက်ပြီးတိမ်မှုတိမ်ခင်းဆိုင်ရာမှားယွင်းတဲ့တရားစွဲဆိုမှုအဖြစ် Minnesota ပြည်နယ် Minneapolis မြို့နယ်ကျူးလွန်သူရဲအရာရှိ၄ဦးကိုသူ့မိသားစုကတရားစွဲဆိုလိုက်ပါတယ်။ဒီမှုမှာရဲရရှိဟောင်း Derek Chauvin ကိုဒုတိယဆင့်လူသတ်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးချန်သုံးကိုတော့ဒုတိယဆင့်လူသတ်မှုဖြစ်မြောက်ရေးအတွက်အကူအညီပေးသူတွေဖြစ်ဆွဲချက်တင်ထားတာပါ။သူတို့၄ဦးစလုံးကိုအခင်းဖြစ်ပေါ်တဲ့နေ့နောက်တနေ့မှာပဲအလောက်ကဖြုတ်ဖြစ်ခဲ့တာပါ။ ဒီအရှင်းဖြစ်ပေါ်မှုကနေရဲတွေရက်ဆက်တဲ့လှုပ်ဆောင်ချက်တွေကိုဆန့်ကျင်ကြောင်းနဲ့တရားမျှတပြီးခွဲခြားဆက်ဆံမှုမရှိစေရတဲ့အတွက်အမေရိကန်နိုင်ငံတွင်းမှာသာမကကမ္ဘာမျိုးကြီးတွေမှာပါဆန္ဒပြတောင်းဆိုမှုတွေပေါ်ပေါက်လာခဲ့တာပါ Floyd ရဲ့မိသားစုရှင်နေ Ben Crump ကဒီမှုနဲ့ပတ်သက်ပြီးမိသားစုကမျက်နှာကြေးရလို့ကြောင်းနဲ့ဒါဟာခွဲခြားဆက်ဆံခံရတဲ့အထူးသဖြင့်လူငယ်တွေပေါ်မှာနောက်မှရဲတွေကမှားရင်းစွာတပ်ဖြတ်မှုတွေမလုပ်ဖို့ဖြစ်ကြောင်းပြောကြားခဲ့ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American အသံရဲ့နောက်ဆုံးရမနေ့ခင်တဲ့တွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေါ်ပါမယ်။ထိုင်ဝမ်ကတက္ကသိုလ်ဒီမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ထိုင်ဝမ်ရေးပေါ်အခြေအနေထိန်းချုပ်ရေးဗဟိုဌာန CECC ကCOVID-19 ကူးစက်မှုနှုန်းနည်းတဲ့နိုင်ငံတွေနဲ့ကူးစက်မှုနည်းတာနဲ့အသင့်အင့်ကြားမှရှိတဲ့နိုင်ငံတွေကိုစည်းရုံးပြုစုနေခြင်းကလေးကစလို့နိုင်ငံတကာကျောင်းသား431ယောက်ကိုထိုင်ဝမ်ကိုပြန်လာပြီးကျောင်းတက်ခွင့်ပြုလိုက်ပြီးဖြစ်တယ်လို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။အခုကြေညာချက်အရရောဂါကူးစက်မှုနည်းတဲ့စည်းဝင်နိုင်ငံတွေကကျောင်းသားကိုထိုင်ဝမ်မှာကျောင်းတက်ဖို့ပြန်လာခွင့်ပေးလိုက်တာလည်းဖြစ်ပါတယ်။ကုစားမှုနှုန်းတိတ်မများတဲ့နိုင်ငံနဲ့နေပြည်စီရင်တွေထဲမှာမြမပါဝင်နိုင်ငံနဲ့နေပြည်စကုပ်ခုရှိပြီးကိုဗစ် -19 ကြောင့်ပြန်မလာနိုင်တဲ့ကျောင်းသား6800နီးပါးအခုခွင့်ပြုတဲ့အထက်အကျုံးဝင်ပါတယ်။အများစုကဟောင်ကောင်ကျောင်းသားတွေဖြစ်ပါတယ်။အခုထိကျောင်းသား192ယောက်ပြန်လာပြီလို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ် -19 ကုစားမှုနှုန်းမြင့်တက်လာနေတဲ့အတွက်တိုကျိုအချုပ်ရည်မှုယူရီကိုကိုကြီးကဲကဗုဒ္ဓဟူးနေ့ကအမြင့်ဆုံးတတိပိချက်ကိုထုတ်ပြန်လိုက်ပါတယ်။တိုကျိုမြို့မှာအရေးပေါ်အခြေအနေကြီးကြားထားတာကိုမေလနောက်ပိုင်းကပြန်ရုံသိမ်းခဲ့ပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးခဲ့တာပါ။မနေ့ကတည်းကတိုကျိုမှာယောဂကုသတူလူနာ165ယောက်ရှိခဲ့ပြီးတင်းနာတွေက169ယောက်နဲ့အင်္ဂါနေ့က143ယောက်ရှိပါတယ်။စားတောက်ဆိုင်တွေ၊ဈေးဆိုင်တွေနဲ့ night club တွေအနေနဲ့ယောဂကာကွယ်ရေးစည်းမျဉ်းတွေကိုအပြည့်အဝလိုက်နာကြပုံနဲ့ပြည်သူတွေအနေနဲ့စီကံမလိုက်နာတဲ့နေရာတွေကိုရှောင်ရှားဖို့အထွေရေးဖို့ကိုယ်ရည်ကတိုက်တွန်းထားပါတယ်။ဆေးရုံတွေမှာ COVID-19 လူနာတွေပိုများလာပြီးတရင်အလုံးလောက်မရှိတော့ဘူးလို့လည်းကိုယ်ရည်ကပြောပါတယ်
။こちらの方は重症患者数は
日本チームはほとんど関与ရတဲ့လူနာရေအတွက်ကဒီအတိုင်းရှိပေမဲ့ဆေးရုံတက်ရတဲ့လူနာတွေကအမြင်များတိုးပွားလာနေပါတယ်လို့အထွေရေးဖို့ကိုယ်ရည်ကသတိပေးသွားတာပါ။အခုလက်ရှိဂျပန်နိုင်ငံမှာ COVID-19 ရောဂါကူးစက်သူ8100ကျော်နဲ့သေဆုံးသူ325ယောက်ရှိပါတယ်ခင်ဗျာ။တောင်တရုတ်ပြည်နယ်ရဲ့နိုင်ငံအများပိုင်တဲ့နယ်မြေတောင်ဆိုထားတဲ့ကိစ္စမှာတရုတ်နိုင်ငံနဲ့အငင်းပွားနေပြီးတရုတ်နိုင်ငံကြောင်းနယ်မြေပိုင်ဆိုင်မှုချိုးဖောက်ခံရတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။ဒါပေမဲ့စီးရီးနီလန်ထဲတန်တမာရေးနီလန်အရာထောက်ခံသွားမှာလို့လည်းသူကပြောပါတယ်
။ And we'll go provide them the assistance we can, whether that's in multilateral bodies, whether that's in ASEAN.
အဲ့ဒီနိုင်ငံတွေကကျွန်တော်တို့တက်နိုင်တဲ့ထောက်ပံ့မှုတွေပေးရတော့ပါမယ်။နိုင်ငံတကာဖွဲ့စည်းတွေမှာပဲဖြစ်ဖြစ်အာဆီယံဖွဲ့မှာပဲဖြစ်ဖြစ်တရားဥပဒေကြောင်းရပဲဖြစ်ဖြစ်နိုင်ငံအားလုံးကိုအသုံးပြုပြီးအပိထောက်ခံသွားပါမယ်လို့သတင်းတော်တွေကဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာတောင်းဆိုထားတာတွေအားလုံးဒီဘက်ကိုအမေရိကန်နိုင်ငံကလက်မခံပဲပယ်ချကြောင်းတင်းနာနေတုန်းကကြေညာခဲ့တာပါ။အဲ့ဒီကြေညာချက်ဟာတောင်တရုတ်ပင်လယ်ကိုတရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာထားတာကိုလုံးဝတရားမဝင်ဘူးဆိုပြီးပထမဆုံးအကြိမ်ပယ်ချလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကချက်ချင်းဆိုသလိုပဲအမေရိကန်ရဲ့ယက်တီချက်ဟာဒေတာတွေတင်းမာမှုတွေတိုးစေလိမ့်မယ်ဆိုပြီးပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတရုတ်ရဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံကအစင်သိုက်ဆန့်ကျင်နေတာဖြစ်တယ်လို့တောင်တရုတ်ပင်လယ်ရဲ့စစ်သင်္ဘောတွေပုံမှန်ဆေးလွတ်ပြီးပင်လယ်ရေကြောင်းလက်လက်ခွင့်ကိုထိန်းသိမ်းကြောင်းပြသလေးရှိပါတယ်။ဆိုရင်အရေးမြင့်ကျွဲဝါတယ်လို့ယူဆထားတဲ့တောင်တရုတ်ပင်လယ်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတရုတ်တို့တောင်းဆိုကြေညာထားချိန်မှာပဲဒေတာရင်းကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ရဲ့အစိတ်ပိုင်းတချို့ကိုပိုင်ဆိုင်ကြောင်းကြေညာထားတာပါ။ဒီလိုချမ်းသာကျွဆွေကိုမုတ်တုံမိုးစတင်ဝင်ရောက်နေချိန်မှာပဲမဲခေါင်မြေကျောင်းတစ်လျှောက်ကလယ်သမားတွေနဲ့ငါးဖန်းတင်္ဂါတယ်ရီမိုးကိုမျောနေကြရပြီဖြစ်ပါတယ်။မဲခေါင်မြေကြီးဟာဥရိယာတိပြောင်းလဲမှုနဲ့မြေတစ်လျှောက်ဆက်တမန်တွေတိဆောက်ထားတာကြောင့်ဒီနေ့မြေရေမြတ်တာပြင်က260အတွင်းအနေဆုံးစစ်ကိုရောက်လို့သွားခဲ့ပါတယ်။မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေထဲဖြတ်ကျော်စီစဉ်နေမဲခေါင်မြေမြေနေမြဝန်ဒေသမှာပြည်ကတဲ့2019ခုနှစ်မေလနဲ့နှိုင်းစာရဲ့ဒီနှစ်မေလမိုးရွာသွန်းမှုနှုန်းက 68ရာခိုင်နှုန်းကျော်ကျသွားခဲ့တယ်လို့မဲကောင်မြေကော်ပိုရှင်ကပြောပါတယ်။ဇွန်လမှာတော့မနစ်ကတည်းက83ရာခိုင်နှုန်းပုံနေသွားလို့အခြေအနေပိုဆိုးသွားခဲ့ရပါတယ်။ဒါကြောင့်ဘုခံမှုတာရှိရာရေကြီးတာနဲ့ရာသီဥတုပြင်းထန်လွန်တာတွေဟာမဲကောင်မြေနဲ့မြေဝါနိုင်ငံတွေအဓိကကြုံတွေ့နေရတဲ့ပြဿနာတွေဖြစ်တယ်လို့လည်းကော်မရှင်ရဲ့နှစ်စဉ်အစည်းအဝေးခန်းစာမှာပါရှိပါတယ်။သိပ္ပံပညာရှင်တွေကတော့ Pacific သမုဒ္ဒရာရဲ့ El Niño ရေစီးကြောင်းလို့ပဲအိန္ဒိယသမုဒ္ဒရာရဲ့ Dipole လို့ခေါ်တဲ့ဥတုရာသီအခြေအနေကဘုခံတာနဲ့ဆက်ဆက်နေတယ်လို့ပြောပါတယ်။ကမ္ဘာကြီးပူလွေးလာကြတဲ့အဲ့ဒီ Dipole အခြေအနေကိုပိုပြီးဆိုးရွားစေတာကြောင့်အရင်ကအိန္ဒိယသမုဒ္ဒရာရဲ့ Dipole က16နှစ်ကျော်မှတစ်ခါပြန်ပေါ်တာဖြစ်ပေမဲ့အခုတော့6နှစ်ကျော်မှတစ်ခါဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းတွက်ချက်နေပါတယ်။ဥတုရာသီပြောင်းလဲတာနဲ့မဲကောင်မြေပေါ်ဆယ်ဒမန်တိဆောက်တန်တစ်ခုကိုဒွန်တွဲလိုက်တဲ့အခါမှာတော့တိတ်ကိုအနေရများတဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်။မဲကောင်မြေကျောင်းတစ်လျှောက်တိဆောက်ဖို့စီစဉ်ထားတဲ့ဆယ်ဒမန်စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြေကြီးတစ်လျှောက်ရေနှဲရတာကဆယ်တွေတိဆောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကငြင်းဆိုထားပါတယ်။ Ainsanat INC သုတေသနကုမ္ပဏီကလည်းဧပြီလရုံးကတရုတ်နိုင်ငံကမဲကောင်မြေတဘာဝအတိုင်းစီစဉ်မှုကိုကန့်သတ်ပြီးတာတမန်တွေနဲ့မြေကြီးကိုတူလောင်ခဲ့တယ်လို့အစီရင်ခံထားပါတယ်။မနစ်ကမုတ်တုံရာသီမှာမဲကောင်မြေရေမျက်နှာပြင်က 1.5 မီတာသာရှိတာမို့ပုံမှန် 9.5 မီတာရဲ့သုံးပုံတစ်ပုံသာရှိပါတယ်ခင်ဗျ။ကြတာပရိနေမနပိုင်းတော်ဆွမ်းရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကြတာပရိနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့လူခွေရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမဆုံးချိန်အစီရင်ခံတင်ပြမှုကိုနိုင်ငံတကာလူခွေရေးအဖွဲ့တွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်လူခွေရေးအထူးကိုယ်စားလှယ်သည့် Thomas Andrews ရဲ့ပထမအကြိမ်အစီအခံတင်ပြချက်ကိုကြိုဆိုလိုက်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့မြန်မာနိုင်ငံမှာပြင်းထန်လာတဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကနေတစ်တန့်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုဘယ်လိုအဆုံးသတ်အောင်လုပ်နိုင်မလဲလို့ AI ကိုယ်စားလှယ် Joseph Freeman ကလူခွေရေးကောင်စီညီလာခံမှာ Video Conference ကနေအခုလိုမေးခွန်းထုတ်သွားပါတယ
် Mr. AndrewsWhat further concrete actions could the international community
Mr. Andrews
take to protect minorities?
မြန်မာနိုင်ငံမှာဖြစ်နေတဲ့လူငယ်စုတွေအပေါ်နှိမ့်ဆန်နှိမ့်ပတ်မှုတွေကိုအကာအကွယ်ပေးရင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့တန်တရားကြီးကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နောက်ထပ်ခိုင်မာတဲ့အရေးယူဆောင်ရွက်မှုမျိုးဘာလုပ်ပေးနိုင်တယ်လဲလို့မေးခွန်းထုတ်သွားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်လူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဇူလိုင်လ13ရက်14ရက်နှစ်ရက်တာဆွေးနွေးခဲ့ကြရမှာနောက်ဆုံးနေ့မှာ AI အဖွဲ့အပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့ပေါင်း6ဖွဲ့ကနေဆွေးနွေးတင်ပြခွင့်ရခဲ့တာပါရခိုင်နဲ့ချင်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေမှာကလေးတငယ်တွေအကြမ်းဖက်ခံရမှုနှုန်း6ဆလောက်ပိုပြီးများလာကြောင်းပြည်ခဲ့တဲ့လကအစီရင်ခံစာထုတ်ပြန်ခဲ့တဲ့ Save the Children အဖွဲ့က Dari Dirok ကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့ဗတ်ပေါင်းစုံကနေအရေးယူဆောင်ရွက်ဖို့အခုလိုတိုက်တွန်းသွားပါတယ်
။ International courts and multilateral mechanisms including the Human Rights Council
နောက်ထပ်မှာနောက်ထပ်အပြစ်ချိုးဖောက်မှုတွေတားဆီးနိုင်ဖို့လူခွင့်ရေးကောင်စီ၊လုံခြုံရေးကောင်စီစတဲ့နိုင်ငံတကာရန်တရားတွေပါဝင်နိုင်ငံတကာခုံရုံးတွေကနေဗတ်ပေါင်းစုံလှုပ်ထုံးလုပ်နည်းတွေနဲ့အညီပြက်ပြက်သားသားအရေးယူတင်ပါတယ်။ဒါ့အပြင်ကလေးတငယ်တွေအပေါ်ပြင်းထန်ဆိုးရွားတဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးတင်ပြနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့နှစ်စဉ်အစီရင်ခံစာအပအဝင်နိုင်ငံတကာအစီရင်ခံစာတွေကိုမဖြစ်မနေအကာအကွယ်ပေးပါလို့ပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့ Thomas Andrews ကလည်းမြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအလွန်အင်မတန်လိုအပ်နေကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဒါနဲ့ပတ်သက်လို့လည်းသူ့အနေနဲ့အဓိကစောင့်ကြည့်အစီရင်ခံမဲ့အချက်9ချက်မှာပါဝင်ကြောင်းပြောဆိုခဲ့ပါတယ်1997-95 ခုနှစ်ကအမေရိကန်ပြည်ထောင်စုမိန်းပြည်နယ်ရဲ့အောက်လွတ်တော်အမတ်ဖြစ်ခဲ့သူ Thomas Andrews ဟာမြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာထဲထဲဝင်ဝင်ကူညီခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုလူခွင့်ရေးအထူးကိုယ်စားလှယ်တအုပ်အနေနဲ့မူရည်တည်ချက်အပေါ်မှာသူ့ရဲ့မြန်မာရေးကျွမ်းကျင်နားလည်မှုနဲ့ကင်တွယ်နိုင်မဲ့သူအကောင်းဆုံးအနေထားမှာရှိနေတယ်လို့ဒီတဲ့အခြေဆိုင်မြန်မာလူခွင့်ရေးလှုပ်ရှားမှုကွန်ရက် PHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
သူကဝါရင်နိုင်ငံကြီးတမတယောက်ဆိုရင်ပြောရင်လည်းမမှားဘူးပေါ့နော်။နောက်မြန်မာအရေးကိုတော်တော်လေးကိုဟိုအနည်းကက်ကက်ဟိုအခြေတွေကိုချင်းချင်းချင်းကက်လောက်ဆောင်ခဲ့တဲ့ မသူတော်တော်လေးကိုအသက်တရောပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်။အဲဒီလိုဟိုဆက်တုံးတက်ကြည့်ခြင်းအဖြစ်မြန်မာအရေးကိုတော်တော်လေးကိုနားလေတဲ့လူတယောက်ဖြစ်တယ်ဆိုတော့သိကြတာပေါ့နော်။အဲဒီအတွက်ဟိုလူခွင့်ရေးကိစ္စကြတော့ကျွန်တော်တို့မြင်လာကြတော့ဟိုနိုင်ငံရေးရချင်းကတ်တာတဲ့လူခွင့်ရေးရဲ့ဟို key principle ကနေချင်းကတ်တာမျိုးတော့ဖြစ်ပင်တယ်။ဆိုအဲဒီဟာမျိုးကိုသူလည်းကောင်းကောင်းနားလေသဘောပေါက်တဲ့လူတယောက်ဆိုတော့မလွဲမသွေပြောလို့ရတယ်။ဆိုတော့ကျွန်တော်တို့မြင်လာတော့ကျွန်တော်တို့နေနေတော့ဟိုအားရချင်းနေမှုရှိပါတယ
်။ဟုတ်ကဲ့ဒါဆိုရင်သူ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့ပါမောခရန်ဟီလီနဲ့ရောဘလို့ကွာခြားချက်တွေရှိနိုင်မလဲရှင
်လက်ရှိဒီတော်မင်ဒူးအနေနဲ့လုတ်ပိုင်ခွင့်ရှိတဲ့အားတော့သူရန်ဟီလီကတော့လုတ်ခဲ့တယ်လို့တော့ရန်ဟီလီကလည်းသူပြောခဲ့တဲ့စကားတွေကလည်းလူခွင့်ဓမ္မတရားအနေနဲ့ပြောဖို့ပြောမယ်စကားတခုပြောခဲ့တာသူကြော်မြောက်ဆိုသူ့ရဲ့တာဝန်သူထမ်းဆောင်ခဲ့တဲ့ကျွန်တော်တော်တော်လေးသူ့ကိုကိုပြပါတယ်ဒါကျွန်တော်ထင်တာတော့တော်မင်ဒူးလည်းဗာမျိုးဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲသူ့ရဲ့ဟို knowledge ခံတမိုင်းကိုပြန်ကြည့်မယ်ဆိုရင်ဓမ္မပီနဲ့ဖြည့်ဖြည့်မှုတော်တော်လေးနဲ့ဆိုင်တယ်တော်တော်လေးကိုမြေပေါင်းကြောင်များစွာကြည့်ရဗမာပြည်နဲ့ပတ်သက်ညီမအရေးသူလှုပ်လာတယ်ဆိုတော့ UK US ရဲ့ Congress မှာဆိုလေသူတော်တော်လေးကိုအလုပ်လှုပ်လာတယ်ဗမာပြည်နဲ့ပတ်သက်လို့ဟိုရန်ကြီးလူတက်ကိုပိုတိောက်မယ်လို့ကျွန်တော်မြင်တယ်တချို့ချက်လိုက်ပြီးမှာပေါ့နော
် Thomas Andrews ဟာ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါက်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့မှာ2000ခုနှစ်ကအထွေထွေအတွင်းရေးမှုဖြစ်ဆောင်ရွက်ခဲ့တယ်လို့အဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Eurobarma Network ကွန်ရက်အဖွဲ့တွေအတွက်အကြံပေးပုဂ္ဂိုလ်ဖြစ်လဲဆောင်ရွက်ခဲ့တာပါ
COVID-19 ကာယရောဂါထင်းချို့ရေးအတွက်ကျောင်းပေါ်ရာဆောင်တွေကိုစက်ပိတ်ချဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့သတင်းကြောင့်ဝေးလံတဲ့ဒေသတွေကကျောင်းသားတွေပညာရေးထိခိုက်မှာကိုစိုးရိမ်နေကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ကာယရောဂါအန္တရာယ်ကာကွယ်တဲ့အနေနဲ့နေပြည်တော်ကောင်စီတိုင်းဒေသကြီးနဲ့ပြည်နယ်တွေအားလုံးမှာရှိတဲ့ပေါ်ရာဆောင်ဖွင့်လှစ်ထားတဲ့ပုဂ္ဂလိကကိုယ်ပိုင်အထက်တန်းကျောင်းတွေပေါ်ရာဆောင်တွေနဲ့ဘာသာရပ်တင်ကိုယ်ပိုင်တင်တန်းကျောင်းတွေကိုပြန်ဖွင့်ခွင့်မပေးဖို့ COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုကော်မတီကမနေ့တုန်းကရက်စွဲနဲ့ပညာရေးဝန်ကြီးဌာနကိုပေးပို့တဲ့စာဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကပေါ်ရာဆောင်တွေမဖွင့်ဖို့ဆိုတဲ့ညွှန်ကြားစာသူတို့စီမရသေးကြောင်းပညာရေးဝန်ကြီးဌာနကသူတို့ဌာနကိုညွှန်ကြားလာမှသာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဆက်လက်စာထုတ်ပြန်ပေးမှဖြစ်ကြောင်းပြောပါတယ်။ COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုကော်မတီကဒီလိုညွှန်ကြားလာမယ်ဆိုရင်တော့လိုက်နာဖို့လိုအပ်ကြောင်းဦးကိုလေးဝင်းကဆက်ပြောပါတယ်
။ COVID Central Committee ကပြောထားတာဒါကျမှရေးဒါ COVID-19 အတွက်တကယ်လိုအပ်ချက်ရှိလို့ဒီလိုမလုပ်ရင်မဖြစ်လို့ဆိုတဲ့အနေအထားမျိုးနဲ့အာသုံးဖြတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကိုတော့ကျွန်တော်တို့ကချိုးဖောက်လို့မရဘူ
းဘော်ဒါဆောင်ကျောင်းတွေကိုဆက်ပိတ်ထားမယ်ဆိုရင်ဝေးလံတဲ့ဒေသကကျောင်းသားတွေအတွက်နင့်နာမာကိုလည်းပညာရေးအတိုင်းဝိုင်းကစိုးရိမ်နေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်ရေးမှူးဦးကျော်မင်းခန့်ကတော့ကျောင်းထွက်တဲ့ဥယျာဉ်တိုးလာမာကိုစိုးရိမ်နေလို့ပြောပါတယ်
တော့ပညာရေးကဒီတစ်ခုတည်းခြံထားခြင်းအပြင်ကျောင်းသားတွေက draw အများကြီးဖြစ်သွားနိုင်တယ်ဘာကြောင့်လဲဆိုတော့နေဒီမာကဒီကိုပိုင်ကြောင်းမဲ့တက်တဲ့အစိုးရကြောင်းမဲ့တက်တဲ့မြို့တက်ပြီးဘောရာဆောင်နေပြီးတော့မှတက်ကြရတဲ့ကလေးတွေဟာအများကြီးကိုမြို့ပေါ်မှာနေတဲ့ကျောင်းသားတွေစိတ်ယက်တနာမရှိပေမဲ့တောနေတွေကနေတက်ပြီးတော့မြို့ပေါ်ကိုပညာရေးကောင်းကောင်းလိုချင်တဲ့ကလေးတွေအတွက်ကအခက်အခဲအများကြီးကြုံနိုင်တယ်ဒီညွှန်ကြားချက်တွေကလေဘလောက်တောင်ဖြစ်သွားမလဲဆိုရင်အစိုးရဆက်တန်းအဆင့်ကိုစဖွင့်တဲ့အခါမှာ80ရာခိုင်နှုန်းလောက်ဒီကျောင်းထဲကိုကျောင်းသားရောက်မှာမဟုတ်ဘူး
ကျောင်းထွက်နှုန်းတိုးလာနိုင်တဲ့အန်ဒီရ်နဲ့ပတ်သက်ပြီးပုဂ္ဂလိကပညာရေးကွန်ရက်အနေနဲ့အစိုးရကိုစာပေးဖို့ပြင်ဆင်နေတယ်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားဖို့ရှိကြောင်းလည်းဦးကျော်မင်းခန့်ကဆက်ပြောပါတယ်။လာရှိုးမြို့တအန်းပညာရေးဘော်ဒါဆောင်ကဘော်ဒါအုပ်မိုင်းတင်အောင်ကအထူးသဖြင့်ဝေးလံတဲ့တောင်တန်းဒေသကကျောင်းသူကျောင်းသားတွေအတွက်အခက်အခဲဖြစ်စေကြောင်းအခုလိုပြောပါတယ်။
အခုဆိုရင်တမောဒေတာမှာကျတော့သူတို့ဒီလာရှိုးရောက်လာဖို့တောင်မှတကယ်ဒီခီးစိတ်ကဟိုမလွဲဘူးပေါ့လေလာရတဲ့ခီးစိတ်ကအချို့ကျောင်းသူကျောင်းသားတွေအတွက်တောင်မှကျွန်တော်တို့ဘက်ကဟိုဒီအကူအညီတောင်းပြမှာပဲအကူအညီတက်ရတာလို့ရှိတယ်တကယ်တော့ဒေါ်ရာစာနေမဖွင့်ရဘူးဆိုအခုကျွန်တော်တို့ဒီမှာတော့အရာကျော်ပေါ့ဒီပြိမ့်မယ်ပြန်ခိုင်းမယ်ဆိုရင်တော့ဒီပြဿနာတော့ရှိတာပေါ့ကလေးတွေရဲ့ပညာရေးအတွက်လည်းပြဿနာရှိမယ်ဒီတော့ဒီခီးစိတ်သွားဖို့လာဖို့ကျတော့ဒီလိုမျိုးမိုးရင်းနဲ့ဖြစ်တဲ့တောင်ပေါ်ဒေသအထိပြန်ရမယ်ဆိုရင်တို့အတွက်လည်းအခက်အခဲဖြစ်တာပေါ့
လက်ရှိမှာဗော်ဒါဆောင်ကကျောင်းသူကျောင်းသားတွေကိုကျောင်းအပ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်ကျိုင်းတုံမျိုးကပညာရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကိုအားမောင်ကတော့ဗော်ဒါဆောင်တွေပိတ်လိုက်ရင်တွေ့ရမယ့်အခက်အခဲကိုအခုလိုပြောပါတယ
်တောက်တက်ဖို့နေစရာမရှိတော့လေဗော်ဒါဆောင်ပိတ်လိုက်လို့ရှိရင်နေရာတမ်းမှာကြီးရတမ်းမှာအလေသာဖွင့်နေတဲ့ကြီးရရှိတယ်လို့မဖွင့်နေတဲ့ကြီးရရှိတယ်လေနောက်တစ်ခုအထက်သားဖွင့်နေတဲ့ကြီးရရှိတယ်လို့အထက်သားမဖွင့်နေတဲ့နေရာတွေကအများကြီးရှိတယ် ဗေဒာအောင်ပြီးပါအကြောင်းမျိုးမလာတက်မဲ့လူတွေပေါ်တော့အခါရပါပဲနေတော့နောက်တစ်ခုအလေတော့အောင်ပြီးမှထဲသားမှလက်ဆက်တူမှပဲလာလာတက်ရတော့သူတို့ကပေါ်တော့အကူအမနေရောအထက်တိစပေါ်တော့အဲ့ဒီဖြီးထားတဲ့ဟာပေါ်တော့ဆောင်ပြီးသားကြတော့တော်တော်များခက်ခဲကြူရမှာပေါ့ကလေးတွေက
ကျောင်းသားတွေအနေနဲ့အပြင်မှာအိမ်ကနေရမယ့်အခြေအနေနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတဲ့
ဒီပါလေအဲ့လိုစတာနာမတူနောက်တစ်ခုအထင်မှုလိုတယ်လေကလေးတွေအထင်မှုမရှိဘဲနဲ့အပြင်မှာငါနေလို့ရှိရင်ဟာကြောင်းမရောက်ဘဲနဲ့ပြီးရောက်တော့မှာပေါ့
မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တေဆုံးသူ6ဦးအပါအဝင်ကူးစက်သူ300ကျော်ရှိပြီးပြည်တွင်းမှာကူးစက်မှုမရှိသလောက်နည်းပါးပေမဲ့ဆက်လက်သတိထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကရင်ပြည်နယ်မြဝတီမြို့မှာတရုတ်နဲ့မြန်မာနိုင်ငံသား18ယောက်ကိုဥပဒေမဲ့လောင်းစားမှုနဲ့ဒီကနေ့ပဲဆန်းရှိလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအေးမှာပါCOVID-19 အရေးပေါ်ကာလကတ်သတ်ချက်တွေထုတ်ပြန်ထားခဲ့ဖြစ်တဲ့မြောက်ရီမြို့မှာဥပဒေမဲ့လောင်းကစားနေသူတွေအဖြစ်တရုတ်နိုင်ငံသား၄ဦးမြန်မာနိုင်ငံသား၁၄ဦးကိုဖမ်းဆီးရေးယူခဲ့တာဖြစ်ပါတယ်။မြောက်ရီမြို့အမှတ်၃ရပ်ကွက်ကလောင်းကစားဂိမ်းဆိုင်တစ်ဆိုင်ကိုတရင်ရစစ်တပ်နေကောင်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံလူမျိုးရေးအနာပိုင်တွေကရှောင်းတခင်ဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာပါ။ဖမ်းဆီးမိသူတွေကိုတော့ရဇတ်ကြီးပုံမှန်နဲ့ရစကမှာအမှုဖွဲ့အရေးယူထားကြောင်းတရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။ဖမ်းဆီးရေးတဲ့ဗန်နိုင်ငံသားပေါ့နော်။တရုတ်နိုင်ငံသားလည်းပါတယ်၊ကျွန်တော်တို့ဟိုမြန်မာနိုင်ငံသားလည်းပါတယ်ဟုတ်လား။လောလောဆယ်တော့မှတော့ရဇတ်ကြီးနဲ့ဖွင့်ထားတယ်မှာဖွင့်ထားတယ်ပါနမနဲ့ပြတ်တက်ထားခြင်းနဲ့ဟုတ်။ဒီပုံမှန်တော့ပြည်ဆိုင်ကိုပြောတယ်မှာပြည်လာတော့ကာစီနိုအင်းလို့ပြောတင်ထားတယ်။ကာစီနိုလို့ပြောလိုက်ရတဲ့ပုံမှန်နဲ့ပါတာဟုတ်မှာ။ဒါကတော့ကာစီနိုကန်စီတယ်လို့ခေါ်တင်ထားတာ။ပါနမဆိုတာအမှုဖွင့်တာပေါ့မှာဟိုစကန်ကဖွင့်တာပေါ့ကျွန်တော်တို့ဟိုရေးရေးပိုင်နေမှုဖြစ်တဲ့အတွက်စကန်ကပဲပတ်နံပါတ်တက်လိုက်ပြီးတော့အဲပြင်းဒီမှတ်ပြောင်းပါနေဆိုရင်နံပါတ်တက်တာပေါ့မှာ240/2020ဆိုပြီးတော့ဒါပတ်နံပါတ်တက်ထားပြီ
းလောင်းကစားမှာအသုံးပြုတဲ့ဂိမ်းဆက်တွေနဲ့အတူဖမ်းဆီးမိခဲ့တဲ့တရုတ်နဲ့မြန်မာနိုင်ငံသား18ဦးကိုတော့လောင်းကစားဥပဒေစက်ခွန်ကကြီး18ကကြီးလို့လည်းအရေးယူထားတယ်လို့ပြောပါတယ်ထိုင်းနိုင်ငံနဲ့နယ်စပ်ချင်းဖြစ်ဆက်နေတဲ့မြောက်ရီမြို့မှာတရားဝင်လောင်းကစားတာတွေခွင့်ပြုမထားပေမဲ့မြောက်ရီခရိုင်ထဲကရွှေကုတ်ကမှာတော့ကာစီနိုလောင်းကစားရုံတွေဖွင့်လှစ်ထားပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလတွာလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာထိုင်းနဲ့မြန်မာနှစ်နိုင်ငံမှာလောင်းကစားသမားတွေဥပဒေမဲ့လောင်းကစားလုပ်လာကြတာပါ။ပြီးခဲ့တဲ့လကပဲမြောက်ရီမြို့နဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ကဟိုတယ်တစ်ခုမှာတရားမဝင်လောင်းကစားလုပ်နေကြတဲ့တရုတ်မြန်မာထိုင်းနိုင်ငံသား220ကျော်ကိုလည်းထိုင်းအနာပိုင်တွေကဖမ်းဆီးခဲ့မှုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။အ
ိန္ဒိယနိုင်ငံရဲ့ဤပညာလုပ်ငန်းတွေထွန်းကားရာဘင်္ဂလားလူလူမြို့မှာဇူလိုင်လ14ရက်အင်္ဂါနေ့ကစပြီးသတင်းတစ်ပတ်ကြာအသွာလာတွေကန့်သတ်လိုက်ပါပြီ။ကန့်သက်ချက်စီမံတွေဖြေလျှော့ပေးလိုက်ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရန်မြင့်တက်လာတာကြောင့်အခုလိုပြန်ပြီးတော့ပြည်ရတာဖြစ်တဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။ဇွန်လ19ရက်နေ့စီရင်အရာဘင်္ဂလူရူမြို့မှာဗိုင်းရပ်စ်ကူးစက်ခံရသူဟာ1000ဝန်းကျင်သာရှိခဲ့တာကြောင့် Infosys လို့ဤပညာကုမ္ပဏီကြီးတွေပါဝင်ကမ္ဘာအကြီးဆုံးဤပညာလုပ်ငန်းတွေရှိတဲ့ဘင်္ဂလူရူမြို့ဟာယောဂါပိုးအစပြုရာကိုခြေရာကောက်နိုင်ခဲ့ပြီးအစိုးဆုံးအခြေအနေကနေလွတ်မြောက်ခဲ့တယ်လို့ယူဆခဲ့ကြတာပါ။ဒါပေမဲ့အခုတော့ပိုးကူးစက်သူပေါင်း2000နာနီနေပါပြီ။ဇွန်လထဲမှာတနင်္ဂနွေလုံးသွားလာကန့်သက်ထားတာတွေပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်လူတွေရဲ့သွားလာလှုပ်ရှားမှုတွေကြောင့်အခုလိုယောဂပိုးကူးစက်မှုတွေပြန်များလာတာဖြစ်တဲ့အကြောင်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။ပူနဲနဲ့ဥရန်ကပတ်မျိုးတွေပါဝင်တခြားမျိုးကြီးတွေမှာလည်းအခုရပိုင်းတွင်မှာယောဂပိုးထိန်ချုပ်ဖို့ပြန်ပြီးတော့ကန့်သက်မှုတွေလုပ်ခဲ့ရတာပါ။ဘင်္ဂလားလူလူမှာအလုလာလုပ်တဲ့အလုသမားပရာလက်ကအခုလိုပြောပါ
တယ်။ एकदम लॉकडाउन हो जाएगा पता नहीं लगा हमारे को रात को कल परसों बोले थे लॉकडाउन
ये कट တ်မယ်ဆိုတာကျွန်တော်တို့လည်းမသိခဲ့ပါဘူး။တ мян မနေ့ကမှဇူလိုင်လ22ရက်ကစပြီးတော့ပြန်ကန့်တတ်မယ်လို့ကျွန်တော်တို့ကိုပြောတာပါ။ဘတ်ကားတွေလည်းမထွက်တော့ဘူး။ဒါပေမဲ့ကျွန်တော်တို့ကတော့အရေးပေါ်အခြေအနေအဖြစ်နဲ့တော့သွားနေရမှာပါပဲလို့ပြောသွားတာပါ။ကိုပြူစုတောင်းတဲ့နေရာတွေအများသုံးရင်းရထားတွေအစိုးရရုံးတွေနဲ့ဆိုင်အများစုကိုပြန်ပိတ်ထားမှဖြစ်ပြီးပြည်သူတွေအနေနဲ့လည်းမရှိမဖြစ်လိုအပ်ချက်တွေအတွက်ကလွဲရင်အိမ်ပြန်မထွက်ဘဲနေကြရမှာပါ။စွာခဲရဲစခန်းကရဲအရာရှိရှာဗီယာစာအိကသူတို့လှုပ်ဆောင်နေတာတွေကိုအခုလိုပြောပါ။
အမကြီးဆိုဘေးစစာဒွေးစစ်ချက်ကြတယ်။ Subject Identity Card ချက်ကြတယ်သူ
ကျွန်တော်တို့ကဒီမနေ့ကလေးကတက်ပြီးတက်တွေ့စစ်နေတာပါ။မလုံမဖြစ်တဲ့လုပ်ငန်းခွင်မျိုးကလူတွေကိုဆိုရင်သွားခွင့်ပေးပါတယ်။လူတွေကလည်းမလို့အဖက်နဲ့တော့ထွက်မလာကြပါဘူး။ပူနင်းမျိုးသားတွေကကန့်သက်တဲ့စီကံတွေကိုလိုက်နာကြပါတယ်လို့ပြောတာပါ။ ကျောင်းတွေကောလိပ်တွေနဲ့စားစောက်ဆိုင်တွေကိုလည်းဆက်ပိတ်ထားမှာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာဝေဒနာခံစားနေရသူ 3,940 အပါဝင်ယောဂပိုးတွေ့သူ 9,361 ယောက်နဲ့အခုနောက်ဆုံး24နာရီအတွင်း982ယောက်သေဆုံးပြီးယောဂကူးစက်ခံရသူပေါင်းကတော့ 29,429 ယောက်ရှိပါတယ်ရှင်။ကျမခွာမျိုးပါ။
ကုလသမဂ္ဂနှစ်စဉ်လေးလာရေးအစီရင်ခံစာဖော်ပြချက်အရလူငယ်တွေ၅နှစ်အတွင်းမှာလူပေါင်းတန်းနေချီပြီးရေရှည်အာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရသလိုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကမ္ဘာနိုင်ငံအတော်များများအာဟာရချို့တက်မှုပြဿနာပေါင်းစုံကိုဆက်ပြီးတော့ရင်ဆိုင်ရဖို့ရှိတယ်လို့ဖော်ပြထားပါတယ်။ Writer သတင်းကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။2019ခုနှစ်အတွင်းလူသန်းပေါင်း690လောက်အစာရင်စာငတ်မမှုနဲ့ရင်ဆိုင်ခဲ့ရပြီးဒါဟာလူငယ်တွေ၅နှစ်အတွင်းမှာသန်း60လောက်ပိုကျိုးလာတယ်လို့စားနပ်ရိက္ခာဖူလုံရင်းနဲ့အာဟာရဌာနကတင်းနှာနီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီအပေါ်မှာ FAO ကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အစည်းကစီးပွားရေးပါရဂူမက်ဆီမိုတိုရီယိုက
2019 we have close to 700 million people.
2019မှာလူဦးရေတန်း900နီးပါးအစားအစာငတ်မခေါင်းပါမှုနဲ့ရင်ဆိုင်နေရပါတယ်။ဒါဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူ100ယောက်မတစ်ယောက်လုံးရှိတာပါ။ဒါကကျွန်တော်တို့အခုထိအာဟာရချို့တက်မှုပြဿနာတွေကိုချော့ချဖို့ကြိုးစားနေရမှာတိုးတက်မှုမရှိသေးတာကိုပြနေတယ်လို့ပြောပါတယ်။ဈေးစကားကြီးနေတာနဲ့ငွေချေးမတက်နိုင်တာကြောင့်လေဘီလီယံနဲ့ချီတဲ့လူတွေဟာကျန်းမာရေးနဲ့ကိုက်ညီပြီးအာဟာရဖြစ်စေတဲ့အစားအစာတွေကိုမစားတော့နိုင်တာပါ။အာရှတလွားငတ်မမှုပြဿနာအများဆုံးဖြစ်တယ်လို့အာဖရိကမှာလည်းတိုးလာနေတယ်လို့အစိုးရခန်းစာမှာဖော်ပြပါရတယ်။ကာယောဂရိုက်ခတ်မှုကြောင့်2020အကုန်မှာရေရှည်အငတ်ဘေးနဲ့ရင်ဆိုင်ရသူတန်း130လောက်ပိုတိုးလာလိမ့်မယ်လို့လည်းစီးပွားရေးပါရဂူတိုရီယိုကပြောပါရတယ်။
Is that the COVID-19 pandemic may add between 83 and 130.
တနင်္ဂနွေဦးခမန်းချက်တွေရတော့ COVID-19 ကြောင့်ဒီနှစ်ကောင်မှာနောက်ထပ်လူပေါင်း83လမ်းကနေ132တန်းထိအာဟာရချို့တက်မှုပြဿနာတွေနဲ့ရင်ဆိုင်ရပါမယ်။ပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာဆင်းရဲမွေးတိမ်မှုရောကြခဲ့ပေမဲ့အာဟာရချို့တက်မှုပြဿနာကတိတိကျကျပိုပြီးတော့များလာပါတယ်လို့ပြောပါတယ်။ဒီအထက်မှာအာဖရိကတိုက်ကလူဦးရေ 19.9% ခန့်လုံးကအာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရပြီးအာရှရဲ့ 8.3% ခန့်လုံးထဲနှစ်ဆကျော်ပုံများပါတယ်။အခုလက်ရှိနှုန်းတိုင်းဆိုရင်2030မှာတကဘာလုံးအစာငတ်မမှုအရေးအတွက်တဝက်ကျော်ဟာအာဖရိကတိုက်ကဖြစ်လာနိုင်ပါတယ်။အာဟာရချို့တဲ့တာလိုအပ်တဲ့အာဟာရဓာတ်တွေအလုံးလောက်မရရှိတာကိုယ်လေးချင်းများတာနဲ့အဝလွန်တာစတဲ့ပြဿနာတွေကိုကြော်လွှားဖို့ကလူတွေအထူးသဖြင့်ကလေးတွေစားတော့တဲ့အစာအစာတွေမှာအာဟာရပြည့်ဝဖို့လိုအပ်တယ်လို့ဆိုပါတယ်။အစီရင်ခံစာအရ2019မှာအသက်9နှစ်အောက်ကလေးငယ်တန်း200နီးပါးလောက်ဟာအာဟာရဓာတ်ချိုးတည်တာကြောင့်တေးကွေးကြုံလှပြီးအရက်ပုလွန်ပိန်လွန်းတဲ့ပြဿနာတွေရှိတယ်လို့နောက်ထပ်အသက်9နှစ်အောက်ကလေး38တန်းကတော့အဝလွန်ယောဂါဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။လူကြီးတွေမှာတော့အဝလွန်ယောဂါကကတ်ယောဂါလိုဖြစ်နေကြောင်းကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်။
To increase the affordability of healthy diets, the cost of nutrition foods must come down. That is
the central question. ကျမရင်းနဲ့တိုင်းရဲ့အစားအသောက်တွေစားနိုင်လို့ဈေးနှုန်းတွေကိုလျှော့ချဖို့လိုပါတယ်။ဒီအစီရင်ခံစာရဲ့ရည်ရွယ်ချက်ကလည်းဒါကိုပဲထောက်ပြချင်တာပါ။အာဟာရကြီးတဲ့အစားအသောက်တွေကိုလူတွေပိုစားနိုင်အောင်လုပ်ဖို့လိုပါတယ်။ဈေးနှုန်းတွေဘာလို့ညှင်းတက်နေရတာလဲ။အစားအသောက်ခန့်ချီရေးနဲ့မတူညီတဲ့ပတ်ဝန်းကျင်အနေအထားပြီးတော့နိုင်ငံရဲ့ကုန်သွယ်ရေးပြည်သူလူထုအသုံးစရိတ်နဲ့ယင်းဤမြုပ်နှံမှုတွေနဲ့သက်ဆိုင်တဲ့စီးပွားရေးစတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုလိမ့်မယ်လို့စီးပွားရေးပါရဂူတူရီယိုကဆိုပါတယ်။တနိုင်ငံနဲ့တနိုင်ငံဖြည့်ရှင်းတဲ့နှီးစနစ်ကွဲပြားနိုင်နေမယ့်အာဟာရရှိပြီးတော့ကျန်းမာရေးနဲ့ကိုက်ညီတဲ့အစားအစာတွေကိုလူတိုင်းလက်နက်မိနိုင်အောင်လှုံ့ဆော်ကြဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။လေယာဆိုင်ပျိုးရေးကဏ္ဍတူလောင်ရင်းနဲ့တည်ယူပို့ဆောင်ရေးဈေးကွက်ဖြန့်ချီရေးစရိတ်ဌာနတွေမှာမလို့အပ်ပဲပုံနေတဲ့အသုံးစရိတ်တွေကိုလျှော့ချဖို့အစားအသောက်လေလွင့်မှုနှုန်းကိုထိန်းချုပ်ဖို့ဒေသရင်းအသေးစားလုပ်ငန်းရှင်တွေကိုအာဟာရပြည့်ဝတဲ့အစားအသောက်တွေထုတ်လို့ရောင်းချရမှာအထောက်ပံ့ပေးဖို့နဲ့ဈေးကွက်ရရှိရေးအမှတ်တံချက်ပေးဖို့အပြင်ကလေးငယ်တွေအာဟာရပြည့်ဝရေးဦးစားပေးဖို့ဒီတိုင်းစားသောက်မှုပုံစံတွေပြောင်းလဲလာအောင်အသိပညာပေးဖို့အမျိုးသားလူမှုဖူလုံရေးစနစ်နဲ့ရင်းနှီးမြှုပ်နှံမှုမဟာဗျူဟာတွေမှာအစာအာဟာရပြည့်ဝရေးအစီအစဉ်တွေကိုထည့်သွင်းရေးဆွဲဖို့စတဲ့အချက်တွေကိုနိုင်ငံအစိုးရတွေအနေနဲ့လှုံ့ဆော်သွားဖို့အစီရင်ခံစာမှာကြံပြန်ထားပါတယ်။ကျွန်မများဒီတွင်အောင်ပါရှင်
။ VOA အမေရိကန်တန်ခါကျန္တာပြည်နေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဆောင်းပါးတွေကိုမူရင်းအပေါ်မှာပြတင်ပြပေးတော့ပါမယ်။ကျွန်တော်ကတော့မင်းဆာမား Myanmar Shelter Hopes for Peace Myanmar ပြည်မှာငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေပြုကွက်သွားပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Robert Bosia ကရေးထားတဲ့ဆောင်းမကိုတင်ပြပေးခြင်းပါတယ်မြန်မာပြည်မှာတိုင်းသားမျိုးနွယ်စုတွေအတွက်ပိုကောင်းတဲ့အနာဂတ်အတွက်မျှော်လင့်ချက်တွေဟာဆယ်စုနှစ်ကြာဖြစ်ပွားလာတဲ့ပြည်ပခန့်တွေအောက်မှာလာရင်မိနေကြောင်းဒါကြောင့်လည်းလာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အဆိုအရကပြီးထားတဲ့ကတိအတိုင်းမလုဆောင်နိုင်ခဲ့တာတွေအတွက်အကျိုးဆက်တွေခံစားရလိမ့်မယ်လို့ဆောင်းမကိုအစချီရေးထားပါတယ်။လွန်ခဲ့တဲ့10နှစ်လောက်တုန်းကရှမ်းပြည်နယ်မောင်စုမြို့ကတောင်တန်းတွေပေါ်မှာနေတဲ့မောင်စုသူရဲ့မိသားစုအနေနဲ့ချမ်းသာတဲ့ကိုင်အဖွဲ့မှာဝင်ရောက်တောင်းရင်ထမ်းဆောင်မယ်မဖြစ်မနေအခြေအနေနဲ့ရင်ဆိုင်ခဲ့ရတာနောက်ပိုင်းမှာသူ့မိသားစုကငွေပေးလိုက်တော့မှသူ့ကိုပြန်လွှတ်ပေးလိုက်တာစတဲ့ဖြစ်ရမယ်တခုကိုလည်းဆောင်းမမကကဖော်ပြထားပါတယ်ဒီမျိုးကဗရံများတွေထွက်တယ်လို့နာမည်ကျပြီးဒီဗရံများတွေကအလဲမခဲနဲ့အောင်တန်းပြီးအနီရောင်အနားသက်ရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်ရှမ်းပြည်တက်မတော် SSA ဟာမြန်မာပြည်ကနေခွဲထွက်ရေးအတွက်ဆယ်စုနှစ်ပေါင်းများစွာတိုက်ပွဲဝင်လာပြီးတဲ့နောက်အဲ့လိုတမိုးရှိတဲ့တပ်စုတွေနဲ့ကိုထိန်းချုပ်ခွင့်ရအောင်ဂျိုးဗန်လုဆန္ဒတွေကမြန်မာနိုင်ငံလက်နက်ကိုင်ပြည်ပခန့်တွေကအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့10နှစ်ကတိုင်းဒေသလက်နက်ကိုင်အဖွဲ့အများစုနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ရယူနိုင်ခဲ့ပေမဲ့လက်နက်ကိုင်အဖွဲ့ကြီးတွေကမြန်မာအစိုးရပေါ်ယုံကြည်မရှိခဲ့ကြတာကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။ရှမ်းပြည်နယ်အတွင်းက SSA အပြင်ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA တိုင်းပြည်မြောက်ပိုင်းကသဘာဝတရားစွာတကြွယ်ဝတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတယ်လို့ဆောင်းမရှင်ကဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့မှာပြီးခဲ့တဲ့ဇူလိုင်၂ရက်နေ့ကကြောက်စိမ့်တဲ့မြေပြူမှုဖြစ်ခဲ့တာကြောင့်ဒုနေရာလောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။ပြည်တွင်းပြည်ပခန့်တွေကြောင့်ဥယျာဉ်စဖာထပ်ပြေးရသူတိုင်းပြည်အတွင်းကစကန်တီတီမှာ2သိန်းခွဲနီးပါးရှိတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကခန့်မှန်းထားကြောင်းလည်းဆောင်းမမှဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြူမှုဒုတိယအများဆုံးနိုင်ငံဖြစ်တာNLD ဆွေးရလက်ထက်မှာပြဋ္ဌာန်းလိုက်တဲ့မြေလူမြေရဲ့ဥပဒေစကြောင့်ပြည်သူများစုနင်းနာဆုံးရှုံးခဲ့ရတာတွေကိုလည်းဆောင်းမမအကြေအပွင့်ရေးသားဖော်ပြထားပါရခင်ဗျာအပြည့်အစုံကိုတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီစားနှာစင်ရမှာတော့မြမအရေးဆုံးသတ်ချက်ဖြစ်ပါတယ်။ COVID ကရောဂါတဆီးရအတွက်အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိဖြစ်လာနိုင်ပါသလဲ။ပဋိပက္ခတွေပြည်လဲညီညာရေးအတွက်အထူးလိုအပ်ချက်ကဘာလဲဆိုတာကိုမြန်မာတိုင်းရင်းသားရေးသုံးသပ်သူဆိုင်းဝမ်ဆိုင်နဲ့ကျွန်တော်ကြော်စံတာဆွေးနွေးထားပါတယ်။ဆိုင်းဝမ်ဆိုင်ကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစေကြဖို့နိုင်ငံတကာကတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရဲဆိုတာကိုထုတ်ဖော်နေကြပါတယ်။အစိုးရကလည်းတိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရဖွဲ့စည်းပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူး။ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့အကျဉ်းချင်းပထမဆုံးသတ်ပါခင်ဗျာ
ဟုတ်ကဲ့ဆိုရဆက်ကကာလနဲ့အပိုင်းရဲ့အပြစ်ခတ်မရက်ဆက်ထားတဲ့ဆိုင်လာကြီးရဲ့အပိုင်းရဲ့နှစ်ပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရအောင်အစိုးရပဲပိုင်းရတော့ပထမဦးဆုံး UN Secretary General ကဒီလိုအတိုင်းတာနဲ့အပြစ်ခတ်ရစီလုပ်ဖို့ပြောတဲ့အချိန်မှာတတ်မတော်ပဲတော့ညင်းဆန်းတော့ရှိတယ်ဒါဒီနောက်နောက်ဆုံးထုတ်တဲ့ PS တာမှာတော့ကဲတော့အတိအမှပြုပြီးလဲလုပ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပါနော်။အေးလှုပ်ရှားတဲ့နေမြေဒေသတွေမပါဘူးဆိုတော့ပြောထားတဲ့ခါကျတော့အပြစ်ခတ်ရစေးကြီးမလှုပ်ထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေလည်းသူကအလုံးလုံးကိုအုပ်ချက်ကလာတာဖြစ်နေတယ်။ဒါဥမာကချင်နဲ့လည်းဗျာကချင်အစိုးရဖွဲ့တွေတို့တစ်ခါတွေ့ရတယ်ဗျာ။တွေ့တဲ့အချိန်မှာလည်းသူတို့ကဖြည်းဖြည်းရောက်ဘာမှမလုပ်နိုင်တဲ့အပြည့်အစုံတဘောထားနားလည်မှုလဲပါတယ်ဗျာ။ပုံစံမျိုးတော့ပေါက်ပါသူကရရပြောတာအဲကျွန်တော်တို့ကဆွေရစီကိုဘောင်းခေါ်ရဒီကတောင်းဖို့ကျွန်တော်လာတာမဟုတ်တည်းအဲ့ဒီဘာလို့ကျွန်တော်တို့ဆေးဝင်လာတာဆိုတော့အဲ့လိုပြောတာနောက်ဖွဲ့တည်နေပတ်သက်လို့ကတော့ DNA တွေ LE နဲ့ E တို့လောက်ထားတဲ့အပိုင်းကလည်းဆွေရကသူကဝင်မပါဘူးလက်ဒရမ်လို့ဘူးဆိုတဲ့ပုံစံမျိုးဆိုတော့ပြောထားတဲ့ခါကျတော့ အပြစ်ခံမရက်ဆဲထားတဲ့ဒီပြည်ပြည်အလုံးလုံးနိုင်မဲ့ပုံစံဆိုမှာပေါ့ဘူးဒါနဲ့ဒီစားထဲမှာ UWSA ပေါ့ WA ဖွဲ့နေတဲ့ WNDA အဲမုံလာဖွဲ့နေတဲ့သူတို့ကတွေ့တယ်ဆိုတော့တကယ်ကျွန်တော်ကြားတယ်ဒါနဲ့အဲ့နှစ်ဖွဲ့ကသူတို့ကသူတို့နီးသူတို့ဟာနဲ့သူတို့ကတရုတ်အစိုးရနဲ့ပေါင်းပြီးသူတို့အလုံးလုံးကြီးတာတော်လေးကိုပေါက်ရောက်တဲ့ပုံစံဆိုပေါက်တယ
်ဘုဒ္ဓမြတ
်အောင်လားသူတို့ကျန်တို့မှာတွေ့တယ်ဗျာတွေ့တယ်အဲ့အဖွဲ့နဲ့ဖွဲ့ကိုတွေ့တော့သူကပြောတာကိုတန်းကြီးကိုများများအားကိုပါတဲ့သူကပြောလိုက်တယ်လေဒါနဲ့အဲ့နှစ်ဖွဲ့ကတော့ညီလိုက်ငါလိုက်သူသွားတဲ့ပုံစံမျိုးတော့ပေါက်တယ်ဆိုတော့တိတိယယပူပေါင်းမျိုးလည်းလုပ်သလားဆိုလို့ရှိရင်မလုပ်ဘူးလို့ပဲပြောရမှာပဲ
ဟုတ်ကဲ့နောက်ဒီညမှာကျွန်တော်တို့ဓာတ်ပြတ်မိကျင်တာကညောသမကားလည်းပဲဒီမှနိုင်ငံမှာတိခါရစေကိုအမြင်ဆုံးလုပ်ဖို့အပါဝင်ဒီလူခွင်းနဲ့ပတ်သက်ပြီးတောင်းဆိုချက်တွေလုပ်ပါတယ်ဒါရှင်နဲ့မှာပဲအဲ့ဒီဒုက္ခရဲ့ချုပ်ဖောက်မှုကြောင့်ယောဘသမဂ္ဂကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုတော့လေပြင်ညာတွေ့ရမယ်။ဆိုတော့ဆိုင်မတဲ့ကျွန်တော်မြင်ချင်တာယောဘသမဂ္ဂဟာဒီတန်ခတ်ပြီးဆိုမှု function ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ရပါတယ်။
အဲ့ဒီ EU ဟာအဲ့ဒီ function နဲ့ပတ်သက်ပြီးတော့တော့ဒီခြေရောက်မှုမရှိဘူးဆိုတာတော့သူတို့သဘောပေါက်တဲ့ပုံတော့ကျန်ဆန္ဒတော်လေးရှင်းပါတယ်။ဒါမဲ့တို့တိုင်တန်တဲ့ချက်တကူကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိတဲ့ပုံကူးတာပေါ့ကွာကျွန်တော်အဲ့ဒါလေတို့ရုပ်သိမ်းရင်တော့ထဲလေးအထုပ်လုပ်ငန်းတွေပါအဲ့ဒါတိချက်သွားနိုင်တယ်ပေါ့နော်ဒါမဲ့ယူဘူးရအဖြစ်တော့ EU ကဆိုင်ရှင်နဲ့ပတ်သက်ပြီးရှင်းချောက်တာတော့ကျွန်တော်ကခြေရောက်မှုတိတ်မရှိဘူးလို့ထင်တယ
်မြန်မာနိုင်ငံတက်ကိုပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့အရင်ကလည်းငကိုင်းအင်အားစုတွေနဲ့ဒီ COVID-19 တိုက်ချက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲ့ဒီအဖွဲ့ရဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနေတယ်လို့ညွှန်ပြနိုင်တယ်လေကျွန်တော်တို့
။ခုချိန်ဒီသူတို့ကကာကနနာကျွန်တော်တို့ဓာတ်ရီလုပ်မယ်ဟိုဟာတွေပေးမယ်ဒီဟာတွေပေးမယ်ဆိုတာလောက်တာကျွန်တော်တို့မတွေ့ရဘူး။အဲ့လိုမတွေ့ရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းကလည်းသူကပြောတယ်ဗျာ။ KNU အပိုင်းကလည်းသူကပြောတယ်။အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီး CCTV gate နဲ့ကိုသူတို့ကမင်းရှုလိုက်တယ်ဗျာစိုက်ပွဲတွေပဲသူဖြစ်တယ်ဆိုတော့ NCA လက်မှတ်ထိုးထားလိုက် KNU နဲ့လာသူကသက်သာဖြစ်တယ်အဲ့ဒါအပြင် RCSS နဲ့လည်းလိုခဲ့တဲ့3-4ပတ်ဆက်ရခြင်းအချက်မထုတ်ဖတ်မဖတ်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာ RCSS ပေးတဲ့ CCTV တွေသူတို့မယူဘာဝယူထောင်ချမဲ့ပါညာပြောလိုက်ပါရှိရအခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတခုကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားသုံးစုမှာဒီမွန်နယ်ကိုဗစ် -19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ CCTV တွေကိုလည်းအခုကတို့ကသိကြပိတ်ခန်းလိုက်လို့တို့ပိတ်လိုက်ရတယ်ဆိုတော့လက်သက်တင်မျိုးဝင်ဥပောင်းဖွင့်စီရတဲ့အဖွဲ့ကအခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရောမဟုတ်မထိုးထားတဲ့အဖွဲ့အစည်းနဲ့ဖြစ်ပြရတော့လုတ်ကန်နေတာကျွန်တော်တို့ဘာတခုမှမတွေ့ရဘူး
ကျွန်တော်ဆိုတော့ပြောတာအစိုးရဘက်တမတော်ဘက်ကိုပြောကြတာများတယ်အခုဒီကဲအဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစေဒီနဲ့ဆန္ဒရှိရလို့ပြောနိုင်တာလ
ားအခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဝဲကတော့သူတို့လုပ်တဲ့ပုံစံရှိတယ်အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလုပ်တဲ့ဒါပေမဲ့သူတို့လုပ်တဲ့အဲဥစ္စာတော့ကပြက်ကြက်ဖြစ်အောင်လုပ်နေတာတမတော်ဖြစ်နေတယ်ဆိုသူ KNU နဲ့မြန်မာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေမှာတော့လားနေပါဖြောက် KNU ကပြောတာဆရာတို့လမ်းမဖောက်ပါနဲ့လမ်းဖောက်လို့ရှိရင်တော့ဆရာတို့ဖြစ်စဉ်ကြီးအတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်ဒီလိုပဲယူဆမှာပဲအဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်ကျွန်တော်တို့လက်မခံနိုင်ဘူးဆိုပြောပြီးတော့ဝင်လာလို့ရှိရင်လည်းပြစ်လိုက်ခတ်လိုက်နေဆိုခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းချက်ခတ်မှုရှိတယ်ဆိုတော့ပြောတာအဲ့ဒါအပြင်ဟိုအစိုးရကလည်းအဲ့နောက်တဝက်မှာရှိတဲ့သူတို့တပ်တွေကိုလက်ဆတ်သုံးဆောင်ထပ်ပြီးအင်အားဖြည့်တယ်လက်နက်ကောင်းတွေပဲတပ်ဆင်တယ်လို့ KNU တွေမူဘဒုတာတူမူကပြောတာ။အခြေအနေကအနည်းဆုံးလက်မှတ်ထိုးထားတိုင်းရင်းသားတွေပဲလုပ်ချင်ပေမဲ့တပ်မတော်ပဲဖြစ်မြင်လို့ဖြစ်နေတဲ့ခါကျတော့အလုပ်မဖြစ်ဘူးလို့တိုင်းသားအဖွဲ့ကြီးကအဲ့လိုပဲသူတို့ဆက်ဆွဲနေတယ
်။အခုကပြည်ကရစေလုပ်ထားတဲ့အဖွဲ့ရင်းနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအငင်းပွားပြီးတော့ခုနလိုထိတ်တရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုကျွန်တော်စဉ်းစားမိရတကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ကြီးရဆိုရင်ဒီမှာနေဒီကပေါ်မှန်ကြီးကိုအကြောင်းမရှိဘူးကျွန်တော်ထင်ပါတယ် So, Adika Sansis, political will.
ไหนๆเนี่ยมูกาละชะมัดไปแล้วเนี่ยอย่างลึกชินเนี่ยสนับสนุนเสียชีวิตอะไรล่ะสวยนี่อย่าชินเนี่ยชินอะไรชินโทษนะครับเนี่ยไอ้ ตามเราไปไปตัวอย่างอ่ะพอลิติกัลวิลชื่อได้ปกติตัวมาเปล่าไปไปดีกว่านี่แหละจะใครดีตามมาสุดเลยชื่อจะยังไงต้องมีอินนิฮิลิชันหรือเปล่าจุดใดลังเสียงตัวใครตัวเล่าดีนะครับจ้ะรอดูนอตเดนอัลลันส์เนี่ยเนี่ยเนี่ยตัวนี้อ่ะที่มันกำลังนอตเดนอัลลันส์ลีพอยชีรอเนาะแต่เช่นนี้ฟ้าเราอ่ะยี่นี่เราต้องไปเปลี่ยนไอ้พวกอะไรตอนเราทุ่ยเนาะก็ลงสู่เรามาทุ่มให้ไอ้ที่มันทุ่ยมันทุ่มสุด
ก็ตัวนั้นไงพอลิติกัลวิลไม่ใช่เลยค่ะจ้ะไอ้ลังมันเพื่อนเขาตอนมันเพื่อนอะไรค่ะจ้ะเราจะอารมณ์อารมณ์ชิวตัวเช่นนี้ช่วงที่ลังนี่สิละนี่มาในมาลุลัยยาวิจิตรศึกษาเรียสิตะนับบุตรมีเวรเด็กเรียดาวเสาลุลัยละข้ามันไม่เกี่ยวกูสุดว่าดีช่วงที่ลังนี่เนี่ยก็ตัวรู้ขอต้องยังหูเชื่อมันไม่กันนะแต่เช่นนี้มาเว้ย
แต่ยังได้เล่นกันอยู่เบ็ดกันเลยเว้ยดีเล่นกันยังรู้นะตัวรู้จริงๆเสด็จพี่น้องสุดๆก็ยังไม่บ้ามนะฉันรู้ตั้งแต่ช่วงแรกฉันนั่นเป็นตัวว่าเลยนะฉันนั่นเลยฉันจะตามมาฉันนั่นตามเดียพี่เลยพอลิติกัลวิลพี่ว่ามีสิ่งใดก็จะรู้ฉันนั่นรู้อารมณ์ป่าววิ่งสุดแรกมูอาการเทมป์ตัวนั้นเป็นยูเนียนว่ากูเล่นฉันรู้ว่ามันตัวนั้นอะไรแต่ยังได้เรียกเป็นตัวตั้งมาเลยสุดๆเฟดเรมูสุดๆ
ประมาณที่ดูเลยสุยาเนี่ยสิตาก้าบางอย่างเราไปลิสต์เซอร์วิสเราไปตัวปีนี้เลยแต่ยังไงตรงมาพูดอีกโปรแกรมหนึ่งไปเลยตัวชาติการนะชาติการอะไรไม่ใช่ลูกที่กางอยู่เราเนี่ยนับไปอีเอ็นซีอีสตัวละที่อยู่เราไปตัวเราเลิกนี่ละตัววีตัวสวยละนักสุ่มไม่ยินดีกันทุกคราวที่ป้าพาวันพัฒน์หัวเว้ยชุดเป็นเตะพาวันพัฒน์หัวนี่ยังยังจะเท่าชิปไปยังละ
คุณมองอาหารตามยาพิษนี่ว่าก็ต้องใช้ตัวเราเกี่ยวกันนะฮะที่คู่นี่แหละตัวอย่างเช่นเราผมตอนนี้สมมติมีมาอันนี้ยังยี่ยาพวกอาเปียเนี่ยอาเปียเนี่ยส่วนบีแม่แต่ในนั้นเราเล่าเรื่องเฟรนด์รูปอารมณ์ยาลูกสาวตัวอย่างอุณหภูมิมันที่ทำผมมาเป่าตัวเราจะน่าเข้าเส้นไม่ได้กันเนี่ยเส้นไม่ได้กันเราที่ว่าเราอยากมาสุดเลยไปเราที่ว่าเป่าเป็นปัจจัยเนี่ยไอ้ยังน้องอะไรจ๊ะ เนี่ยไปมหาเมฆเพื่ออยู่ตัวเรียนเดือนที่ลงนั่นจะมีนิวิโดคอร์สอะไรก็รู้แล้วเกี่ยวแต่ช่วงอะไรไอ้เนี่ยไปมาเพื่อที่เอฟพีเอ็นซีที่คุณลงมาแล้วว่าเปล่าไอ้เราอยู่เกี่ยวกับเรียนอยู่ทวีหกขั้นลงที่ยาเลยลูกเกี่ยวนี่ยากไหมเกี่ยวกูนะดูอะไรไม่รู้นะกูอยู่ตัวเดียวละตัวเนี่ยไปมหาเมฆเพื่ออารมณ์ประมาณเกี่ยวเย่ละมุมมัวเตะยากินลงที่เดียวลูกจะมารู้มาเกี่ยวไหน ตัวก็ไม่ต้องหันจะละไม่ต้องชินอะไรแต่ตัวนั้นยูทูบีไม่เบี้ยวไม่เบี้ยวเลยตอนชนะจะตั้งยามาจะพับผู้เล่นตัวเยอะละตัวเย็นยังไงก็ต้องเอาตัวมาตัวที่ชนะตัวนั้นลูกจะนั่งตัวเส้นมาได้ผู้เล่นตัวอะไรแบบนี้ตัวเราตัวท้ายท้ายนี้เล่ามาทุ่มเล่ามาทุ่มวิ่งกางยิงแล้วก็ไอ้เส้นที่เราตัวมาเล่าอยู่ตลอดตัวแต่ถ้าเกิดตัวนั้นยังไงก็จะมีละ
ตามมันเลยเช่นแล้วแต่ถ้าเกิดตัวเกี่ยวกับแต่ยังไงมันจะกูมันลำบากอย่างนู้นแล้วแต่ละเออสมมติอสมิสานเนี่ยอุมาจีกินสาโยกาเรือเบ้อเด็กกินสาโยกาฮาเล่พี่มีอะไรกินสาโยกาที่คุณพี่ป่าเลยทุกที่มีดูดอะไรมาปูบีตัวมีนิจายาละบ้า
ยาต่อหน้าเนี่ยบีบูซีบูกุสเซคันยาเรียฮะเด็กกินสาโยกาอุปโภคเคนซายาจีดีกาเจ้าหนี้เนี่ยพิเตลูอัตุลิโยกาทุกุสยาวันยี่พิเตลูแต่เราอุโมงค์จะนั่งอ่านเดียวว่าเลยเฮ้ยรอดีกาเด็กกินสาชิสีเดจังดีอาเรียรอเดียงดาวาบีโยกาเดียงดาวาซีโยกานั่นก็ยาต่อเช่นเนี่ยซาต่อเทมาอาฟาต่อเซนลูกคนมูทับปาวันจีนีกาที่เด็กกินสาพิเนียงจีวดีกาพิเศษว่าเลย
บีบูซีบูกุสเซคันยาบีนั่นคือเดียวเนี่ยดูเหรอเด็กกินสาโยกาพิพูคุยมีอะไรดูเด็กพิบาร์เลยเยอะต่อตากาเลยเด็กกินสาโยกาพิเศษเจ้าหน้าที่กูพิจารณาเจ้าเยอะต่อตากูตั้งแต่เดือนมีนาคมเจนจ่ายมาว่าเด็กกินสาโยกาพิจารณาเนี่ยยังไงน้องลิโก้ปูบีจูมินตัวอ่อนตัวพิเศษเจ้าหน้าที่เลยชีเรลูต่อตากูมองเจ้าหน้าที่กับเปล่าเลย ဒီအသေးကင်ဆာဖြစ်နိုင်ခြင်းမြင့်တက်တဲ့တခြားအကြောင်းရင်းတွေကတော့ဆေးလိတောက်တာပါဝင်ပါတယ်ပြီးတဲ့အခါအဝလွန်ခြင်းစီးကျိုရှိခြင်းနော်ပြီးတဲ့အခါကျတော့ဒီမျိုးရိုးလိုက်တဲ့အသေးမှာဒီတတ္တုဓာတ်ဒီစုပုံရဲ့ယောဂနော်ဒါကတော့ဖြစ်ပွားမှုလုံးနေပါတယ်အဲ့လိုလူတွေရဲ့နောက်ဒါတာရှင်အသေးထိခိုက်ပြီးတော့အသေးချောက်တဲ့သူတွေမှာဒီအသေးကင်ဆာဖြစ်နိုင်ခြင်းပုံများတာတွေ့ရပါတယ်နောက်တစ်ခါအဝလွန်တာနဲ့တွဲပြီးတော့အသေးစီပုံတဲ့သူတွေမှာလည်းကြာလာတဲ့အခါမှာအသေးကင်ဆာဖြစ်နိုင်ခြင်းမြင်မာလာတာကိုတွေ့ရပါတယ်
အသေးကင်ဆာယောဂဖြစ်စေတဲ့အကြောင်းအရာတွေထဲမှာဘီပိုးစီပိုးနဲ့အရက်တောက်တာတွေအပြင်အယ်ဖာတောက်ဆင်လို့ခေါ်တဲ့အစိတ်အသက်တမျိုးကလည်းထင်ရှားတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။မှုတက်နေတဲ့အစားအစာတွေဟာအယ်ဖာတောက်ဆင်ပါတဲ့အစားအစာတွေဖြစ်ပြီးအသေးကင်ဆာယောဂကိုဖြစ်စေနိုင်တယ်လို့သိရပါတယ်။ယူတီကြောင့်ဒီမှာအသေးကင်ဆာယောဂဖြစ်စေတဲ့မှုတွေပါနိုင်ပြီးတခြားမှုတက်နေတဲ့အစားအစာတွေမှာလည်းအယ်ဖာတောက်ဆင်ပါနိုင်တာကြောင့်မှုတက်နေတဲ့အစားအစာတွေကိုသတိပြုရှောင်ကြဉ်ဖို့လိုလာတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်။
စားတောက်ထဲမှာပါတဲ့မှုတက်နိုင်သောအစားတောက်တွေပေါ့နော်အဲ့တော့မှုတက်နိုင်တယ်မှုတက်နေတဲ့အစားတောက်ဆိုရင်တော့မြည်သူမှစားမှာမဟုတ်ပါဘူးမှုတက်မှန်မတိပဲနဲ့စားမိနိုင်တာလေးတွေနော်ဒါတွေကဘယ်မှာပါလဲဆိုရင်ငရုတ်သီး6ပေါ့နော်ငရုတ်သီး6ကိုလှော်ထားတယ်ဆိုပေမဲ့ဒီအာဖာတောက်ဆင်ဆိုတဲ့ဓာတ်တွေကနော်လှော်ထားတဲ့အချိန်မှာခြေပြတ်သွားခြင်းမရှိဘူးနောက်တစ်ခါမျက်စိနဲ့လည်းမမြင်ရတဲ့အခါမှာဒါကိုဟိုစားသုံးတာမကြာခဏစားသုံးပြီးတော့ခန္ဓာကိုယ်ရဲ့ရောက်ရှိမယ်ဆိုရင်အသေးကင်ဆာဖြစ်လာနိုင်ပါတယ်။အရှိမပြောခဲ့သလိုပဲဒီအစားအသောက်ထဲမှာပါတဲ့မှုဓာတ်နဲ့သေအောင်သားဝဘီပိုးစီပိုးအရက်တောက်တာနဲ့တွဲလိုက်မယ်ဆိုရင်လည်းအသေးကင်ဆာဖြစ်ပွားမှုနှုန်းဟာပိုများလာမှာဖြစ်ပါတယ်။ဒီအပြင်မှာပြောင်းမှုမှုတက်တာတို့နောက်တစ်ခါပဲမုတ်နော်ပဲမုတ်မှာမိုးရင်းမှာစူထိုင်းနိုင်တဲ့မှုတက်နိုင်တယ်။ဒါပါမုတ်မှာမှုတက်နိုင်တယ်။ဒါမျိုးမှုတက်နိုင်တဲ့အစားအသောက်တွေစားမယ်ဆိုရင်သူဂရုပြုပြီးတော့ဆောင်ရှားစားသုံးပြရမှာဖြစ်ပါတယ
်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကလည်းအသေးကင်ဆာယောဂဖြစ်အောင်တွန်းအားဖြစ်စေနိုင်တယ်လို့သိရပါတယ်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကိုရှောင်ကျဉ်ပေးဖို့လိုတယ်လို့ဒေါက်တာဦးမောကျွန်နိုင်ကပြောပါတယ်
။နိုက်ထရိုဆမင်းလို့ဆိုတဲ့အကင်စာတွေမှာပါတဲ့ဓာတ်ရှိပါတယ်။နောက်တစ်ခါဘန်ဇင်းဆိုပြီးတော့စိုးစိတွေမှာပါတဲ့ဓာတ်တွေရှိပါတယ်။ဒီဓာတ်တွေကလည်းပဲအသေးကင်ဆာဖြစ်နိုင်ခြင်းများပါတယ်။အဲ့တော့အကင်စာဆိုတာကအသားငါးနဲ့မီးတောင်နဲ့ဓာတ်ရိုက်ထိတွေ့ပြီးတော့ထွက်လာတဲ့ဓာတ်ဖြစ်ပါတယ်။ဒါကြောင့်မလို့အကင်စာတွေကိုလည်းရှော့ချစားသုံးဖို့လိုပါတယ်။အကယ်၍များအကင်စာကြိုက်တတ်တယ်ဆိုရင်တော့မီးနဲ့ဓာတ်ရိုက်မထိအောင်ဒီအလူမီနီယံစာရွက်နာရီနဲ့ကာပြီးတော့กินထားတဲ့အစာတောက်တွေကိုစားသုံးသင့်ပါတယ်ပေါ့နော်နောက်တစ်ခုကတော့ဆိုးဆီးပါတဲ့ဟာဆိုတော့အနီအောင်ဝါရောင်ဆိုးဆီးတွေတော့ထည့်သွင်းထားတဲ့အစာတောက်တွေကိုလည်းရှောင်ကျဉ်သင့်ပါတယ်ဒီအစာတောက်တွေကလည်းပဲဒီအသေးကင်ဆာဖြစ်နိုင်ခြေကိုမြင့်တက်တဲ့အတွက်ကြောင့်မလို့ပါ
အသေးကင်ဆာယောဂဟာဘီပိုးစီပိုးနဲ့အယ်ဖာတောက်ဆင်တို့ကြောင့်အထူးဖြစ်နိုင်ပြီးအသေးကိုထိခိုက်အားနည်းစေနိုင်တဲ့အကြောင်းအရာများစွာကတွန်းအားပေးနေတာကြောင့်အသေးထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေကိုသတိပြုလေ့လာရှောင်ကျဉ်ထားကြဖို့အရေးကြီးပါတယ်အသေးကင်ဆာယောဂမဖြစ်အောင်ကာဝယ်တဲ့အနေနဲ့ဘလူချက်တွေကိုလိုက်နာလို့ဆောင်တင်မှာလဲလို့မိကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။အဲ့
တော့ရက်တောက်ချင်းဟာလည်းပဲရက်တောက်တာတစ်ခုတည်းတည်တန့်ဆိုရင်တော့ကင်အသေးကင်ဆာဖြစ်နိုင်ခြေပုံမှန်ထဲမြင့်တက်ပြီးမယ်အသေးအောင်သားဝဘီပိုးစီပိုးနဲ့တွဲလိုက်မယ်ဆိုရင်တော့အသေးကင်ဆာဖြစ်တဲ့နှုန်းကအရန်မြင့်တက်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ရက်တောက်တတ်တဲ့လူတွေအနေနဲ့ကလည်းကိုယ်မှာအသေးအောင်သားဝဘီပိုးစီပိုးကိုစစ်ဆေးပြီးတော့နော်ဘီပိုးကာကွယ်ဆေးလေးထိုးထားတင်ပါတယ်။နှမျိုးပေါင်းလို့ရှိရင်အသေးကင်ဆာဖြစ်ပွားမှုနှုန်းများလို့ပါ
ဒီဘူးစီဘူးကုဆမခံရအောင်ကြိုတင်ကာဝယ်ထားပြီးအရက်နဲ့အယ်ဖာတောက်ဆင်တွေမစားသုံးမိအောင်တတိပြုရင်အသေးကင်ဆာယောဂဖြစ်ဖို့ရာဝယ်နှုန်းတွေကိုလျှော့ချထားနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါ VOA ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မစုညမမှာအလားဖြင့်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံမိတ်ကပ်တွေကိုစိတ်ကြိုက်ဂျင်းချေစမ်းတက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါအခု COVID-19 ကာယရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီဘာနီအိုင်ရှယ်တို့စတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလင်းခွင့်မပေးတော့ပါဘူးကိုမျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလင်းခွင့်မရှိတော့မိတ်ကပ်ဝယ်သူတွေအတွက်အခက်တွေ့စရာပါဒါပေမဲ့ဒါကိုနည်းပညာနဲ့ဖြည့်ရှင်းထားတဲ့ဆိုင်တွေရှိနေပါပြီအပြင်မှာတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီးမိတ်ကပ်ဆိုင်တချို့မှသုံးနေကြပါတယ်ကမ္ဘာမှာမိတ်ကပ်အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့မိတ်ကပ်ဆိုင်ကြီးမှာအဲ့လိုမျိုး AR ကြီးမှန်တွေကိုထားပေးထားပါတယ
် Google City စက်ဆောင်ရဖို့해당사정에따라서이제
customer အနေနဲ့ AR မှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဒ
ဘလို့မျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်ဘလို့မိတ်ကပ်မျိုးစကင်ကဲမျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်နှာခမ်းညီတို့မတ်စကာရာတို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နီးပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်နီးပညာကြောင့်တိတ်ကိုအဆင်ပြေပါတယ
်ဆိုးမျိုးတော်မှာရှိတဲ့ Amore Pacific Makeup အရောက်ဆန်ကြီးကအလားပြင်ပစ္စည်းအရောက်တာဝန်ခံ Inbon Il ဖြစ်ပါတယ်ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာကမိတ်ကပ်အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါအမျိုးသမီးအမျိုးသားမခွဲတဲ့အလှပြင်မိတ်ကပ်တွေတောင်ရှိနေပါတယ်လို့ဆိုးမြို့တော်မှာနေတဲ့မတ်မော်မြတ်ကရှင်းပြပါတယ
်ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးလို့နောက်ယောက်ျားလေးတီးတန်သုံးလို့ရတယ်makeup လိုမျိုးမှာအထူးသဖြင့် foundation makeup ပေါ့နော် foundation makeup ရှိတယ်မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေးဘူးဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥမာနှာခမ်းညီကိုယောက်ျားလေးရော main ကလေးရောဒီတစ်မျိုးရင်းစိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်အခုနောက်ပိုင်းမှာဥမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကနှာခမ်းညီစိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်ဟို genderless makeupအခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand သုံးလေးမျိုးလောက်ရှိပါတယ
်အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းဆီးတွေတတ်ထားကြရတဲ့အခါကျတော့ဒီ makeup ပြင်တဲ့သူတွေကအရင်လိုရောဒီမျက်မျောဆော့ဆာတွေ့ရသေးလားရှင
်မဆုံထားလို့မျက်နှာကြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုဒီမှာကကိုရီးယားမှာကနှာခေါင်းကြီးအရောင်ရှိချင်းပေါ့နော်လေးမောရောင်အရောင်ရှိရင်အညီရင်းရဆိုးတဲ့ဟာမျိုးတွေအပြင်မရှိကမှာခေစားခဲ့ပေမဲ့အခုကျတော့နှာခမ်းညီဆိုးထားလဲနှာခေါင်းဆီးအောင်ထားမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအလှပြင်လာကြတာလဲသွိုင်းလိုင်းနဲ့လည်းတွေ့ရတယ်ဒီတည်နေတယ်မှလည်းတွေ့ရပါတယ
်ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အကြောင်းဟာနှာခမ်းကြီးအယောင်ထက်ကိုတိတိတသားပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်ကအမိုရီပစိဖိတ်မိတ်ကပ်ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှေဒိုးတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမျက်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ
်ကိုရိုနာတဲဝန်နဲ့ဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ကြောင့်မျက်နှာပေါ်မှာအလားပြင်ပစ္စည်းတွေကိုစမ်းလိုက်ကြည့်လို့မရပါဘူးကျမကတော့လက်ပေါ်မှာစမ်းကြည့်ပါတယ်ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါတစ်စီအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်ပျော်စရာလည်းကောင်းပါတယ်
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းကျင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရယူပါတယ်။အဲဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအရောင်အသားအရည်အမျိုးအစားကိုတစ်ခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအရောင်တွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အရောင်တွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ကြည့်ပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်ကtouch screen နဲ့ computer လို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာ makeup ဖြစ်မယ်ဆိုရင် makeup အဖြစ် makeup မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်။ကာယောဂကူးမှစိုးရိမ်နေရချိန်မှာတန်ရှင်းထားပေမဲ့လူအဆုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုဉာဏ်ပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်။
ကိုရိုနာတမနဲ့အမရတူ다른제품을
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုရင်ရစီမျိုးမှာသူများစမ်းသုံးထားပြီးတာအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းလိမ့်မကြည့်စုံလေဒီမှန်ကတိတ်ကိုဆင်ပြေပါတယ်အီအာနီးပညာနဲ့လှုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ယောဂပိုးကူးမှဆိုရင်နေကြမလို့ပဲနဲ့အဲ့တလို့မိတ်ကပ်စမ်းပြင်ကြည့်လို့ရပါတယ်
လူတွေတယောက်နဲ့တယောက်ထိတွေ့လို့ယောဂဘူကူးမှကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောက်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောက်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှာမဟုတ်ဘူးလို့စကတ်ထားကြပါတယ်။ customer တွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသက်လိမ့်ကြည့်ပြီးသွားလို့လူကျင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လေပစ္စည်းတစ်ခုချင်းစီနဲ့တက်ဆိုင်တဲ့တီးတန့် QR code တွေကိုစိုက်မှထားပေးပါတယ်။ဒါကြောင့်
collagen ပစ္စည်းအကြောင်းသိရအောင်လို့အရောင်းဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
먼저 AR 체험을통해서원하는색상을보여
요 콜라겐의 PC 를 AR 니ပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အင်းရှာပါတယ်လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီ PC အကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုရက်ကင်ဖုန်းနဲ့ scan လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲအချိန်ကုန်အရန်တတတယ်လို့ဘယ်သူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာတိတ်ကိုအဆင်ပြေပါတယ်
COVID ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အရောင်းဆိုင်ကြီးတွေမှာအခုလိုဤပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်။လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့ဤပညာတွေဟာအခုလိုမျိုး COVID ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်။ကျွန်မဆူရမ်းပါမှာ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ What is good for Asia is good for the United States.
အော်ရှာတို့ကောင်းမွန်တဲ့ကိစ္စပါ။ American ပြည်တော်စုအတွက်လည်းကောင်းမွန်တဲ့ကိစ္စပါ။အော်ရှာပါကျွန်တော်တို့ယူအချက်တွေကပို့ပြီးတော့ကျွဲပွားဖို့လွတ်လပ်ဝင်လင်းပြီးကုဘသာကိုရည်တည်နိုင်အောင်ကူညီပံ့ပိုးဖို့ဆိုပြီး American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID အဖွဲ့ကြီးကအာရှဒေသဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးအကြီးအကဲ Gloria Steen ကပြောဆိုတော့ပါလေ။USAID ဖွဲ့အားသူပြင်ဗီယက်နမ်နိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်နဲ့စီးပွားရေးလုပ်ငန်းပုံမှန်လည်ပတ်မှုတွေမှာထွက်လက်ထိအောင်မြင်အောင်ကူညီပေးနိုင်ခဲ့ပါတယ်။
Vietnam is now one of the biggest highest growing countries from an economic perspective.
ဗီယက်နမ်နိုင်ငံဒေသတွင်းစီးပွားရေးရာသီအမြင့်ဆုံးတိုးတက်တဲ့နိုင်ငံတွေကတခုဖြစ်ပါတယ်။ WEF စပါစီးပွားရေးနိုင်ငံမှုဆေးမှာအမြင့်ဆုံးနေရာကနိုင်ငံတစ်ခုဆိုတာကိုပြနိုင်ခဲ့ပါတယ်။ဒါကြောင့်လည်းဗီယက်နမ်ပြည်သူတွေရဲ့လူနေမှုအစီအစဉ်တိုးတက်ရင်းနဲ့အမေရိကန်ဈေးကွက်အတွင်းဝယ်ရမှုတွေမှာသိသာထင်ရှားတဲ့တက်ရောက်မှုတွေရှိခဲ့ပါတ
ယ်။ In terms of quality of life as well as markets for the US.
အင်ဒိုနီးရှားနိုင်ငံရဲ့စွမ်းအင်ခံတာတိုးတက်ရေးမှာလည်း USAID အဖွဲ့အနေနဲ့အရေးကြီးတဲ့အဓိကနေရာကပါဝင်ကူညီခဲ့ပါတယ်။
We have been working with Indonesia, particularly in the energy sector.
Indonesia နဲ့သူတွေဆွမ်းအင်ကဏ္ဍမှာပူးပေါင်းဆောင်ရွက်ပါတယ်။အဲဒါကြောင့် Indonesia ဘက်ကလည်းဆွမ်းအင်ကဏ္ဍထိုးတဲ့ရင်းနဲ့ပြည့်ဖြူမြဲဆွမ်းအင်တွေကိုဆွမ်းအင်ထုတ်လုပ်တဲ့နောက်ထပ်ရွေးချယ်စရာလမ်းကြောင်းတစ်ခုအဖြစ်သုံးတိုင်ကိုပူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နိုင်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်း electronic စနစ်နဲ့ကုသရေးဝယ်မှုတွေမိုဘိုင်းဖုန်းသုံးပန်းစနစ်တွေမှာရှင်းလင်းမြှုပ်နှံနိုင်အောင် USAID အဖွဲ့ကြီးကကူညီခဲ့ပါတယ်။အရှင်ဘလုံငန်းအသုံးပြုခွင့်မရတဲ့သူတွေသူတို့မိုဘိုင်းဖုန်းကတစ်စင်ဘန်စနစ်ကိုသုံးနိုင်လာပြီးငွေချေးစီမံခန့်ခွဲတာတွေလုပ်နိုင်လာခဲ့ပါတယ
်။ And we help the governments to make their countries more
competitive. ဆွေရရီအနေနဲ့သူတို့တိုင်းပြည်တွေစီးပွားရေးစီမံခွင့်တွေပိုပြီးဖန်တီးလာနိုင်အောင်ကူညီပေးနိုင်ခဲ့တဲ့အတွက်ပုံလိကရင်းနှီးမြှုပ်နှံမှုတွေကိုအများဆုံးဖိတ်ခေါ်လာနိုင်ခဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID အဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးအကြီးအကဲ Gloria Steen ကပြောဆိုတော့ပါလိမ့်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချက်ကိုတင်ပြပေးမှာပါ။ Corona virus ကကြောင့်ဖြစ်နေတဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုဆက်ပြီးလှုံ့ဆော်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ UNICEF တို့ကပေါ်တဘူးနေမှာကျညာချက်ထုတ်ပြန်တိုက်တွန်းလိုက်ကြပါတယ်။ဒီကာယောဂါမဖြစ်ခင်ဆယ်စုနှစ်လောက်ကာလကိုကြည့်ရင်ကလေးငယ်တွေအတွက်ကာဝယ်ဆေးထိုးပေးနိုင်တဲ့နှုန်းဟာ85ရာခိုင်နှုန်းမှာပဲတန့်နေပြီးအဲ့ဒီနှစ်တွေအတွင်းခံမှန်းချေတစ်နှစ်ကိုကာဝယ်ဆေးမထိုးရတဲ့ကလေးငယ်ပေါင်းက14တန်းအနည်းဆုံးရှိနေတယ်လို့ကျညာချက်မှာဖော်ပြထားပါတယ်။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရလို့ကွာရန်တင်းလို့တိကျခွဲနေရတယ်။သမရဂျိုင်းဘိုဆိုနာရိုနှုတ်ဖက်ပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။ထိုင်ဝမ်တက္ကသိုလ်တွေမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ကြဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပို့ထုတ်ဖို့နေမှာကြေညာလိုက်ပါတယ်။မြန်မာ၊လာအိုစ်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်ကျော်စီးဆင်းတဲ့နည်းကောင်မြင့်ရဲ့မြေနှိပ်မြေဝန်းဒေတာမှာပြီးခဲ့တဲ့နှစ်မေလနဲ့နှိုင်းဆိုင်ရင်ဒီနှစ်မေလမိုးရွာသွန်းမှုဟာ68ရာခိုင်နှုန်းကျော်ကျသွားတယ်လို့နည်းကောင်မြင့်ကော်မရှင်ကပြောပါတယ်။ဒါကြောင့်မဲခေါင်မြကြီးကိုနှိခိုးအားထားနေရတဲ့လူတန်း80အတွက်ဆန်းလက်ရိတ်ကဖူလုံရေးပြဿနာပေါ်လာခဲ့ပါတယ်။ချက်စစ်တရေနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျင်းမှချပါခြင်း။ကျွန်မခင်ရက်သက်သာ
This program has come to you from the Voice of America, Washington.